ဣသရီးယားစီးရီးယားနိုင်ငံအတွင်းကိုလေကြောင်းတက်ခတ်မှု2ကြိမ်တနင်္ဂနွေနေ့မှာပြုလုပ်ခဲ့တယ်လို့စီးရီးယားဘက်ကဆွဆွဲလိုက်ပါတယ်။တကြိမ်ဟာဒမတ်စကတ်အပီပီဆိုင်ရာလေဆိပ်အနီးမှာပြုလုပ်ခဲ့တာဖြစ်ပြီးနောက်တိုက်ခတ်မှုတစ်ခုကတော့လေဘနွန်နိုင်ငံနယ်စပ်အနီးမှာရှိတဲ့ဒိုင်မတ်မြို့အနီးမှာပြုလုပ်ခဲ့တာလို့ဆိုပါတယ်။ဣသရီးရန်သူတွေဟာနေရာနှစ်ခုကိုကျူးကျော်ရန်စတိုက်ခတ်မှုပြုလုပ်ခဲ့တယ်။ဒါပေမဲ့အသေးအပြောက်ဆုံးရှုံးမှုမရှိခဲ့ဘူးလို့စီးရီးယားနိုင်ငံပိုင်ရုပ်သံဌာနကကြေညာပါတယ်။စီးရီးယားနိုင်ငံတဝန်းတိုက်ပွဲတွေဖြစ်ပွားနေရအရက်တွေကိုလေ့လာစောင့်ကြည့်နေတဲ့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာတဲ့အဖွဲ့ကတော့ဒီမတ်မြို့အနီးမှာစစ်တပ်ပိုင်နေရာတနေရာရဲ့အပြင်ဘက်မှာပောက်ကွဲမှု၁၀ကြိမ်ကြားခဲ့ရတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၄နှစ်နီးပါးစီးရီးယားနိုင်ငံမှာတမရဘာရှောက်အယ်အာဆတ်ပေါ်ဆန့်ကျင်တဲ့တော်လှန်ရေးစတင်ပြီးတဲ့နောက်ပိုင်းအစ္စရေးကစီးရီးယားနိုင်ငံအတွင်းကိုလေကြောင်းတိုက်ခတ်မှုတွေတော်တော်များများပြုလုပ်ခဲ့ပါတယ်။ဒါပေမဲ့မတိကျိုးကျွန်နေခဲ့တယ်လို့တနင်္ဂနွေနေ့စီးရီးယားကထုတ်ပြန်တဲ့သတင်းနဲ့ပတ်သက်ပြီးတော့လည်းဘာမှတ်ချက်မှတစုံတရာပြောဆိုခြင်းမရှိပါဘူး။